တကံပြည်နယ်မင်းပြားမြို့နယ်ထဲမှာမြင်းမြုံမိုင်းနေပြီလို့ဒေသခံတဦးတနည်းကနေနေတော့ကတိုက်ဆုံးခဲ့ပါတယ်။အမ်းမြို့နယ်ထဲမှာလည်းမကြာခင်ညပိုင်းကပဲမြင်းမြုံမိုင်းကြောင့်ဒေသခံတဦးတိုက်ဆုံးခဲ့ပါသေးတယ်။ဒီလိုအခြေအနေမှာပဲရခိုင်နယ်နဲ့ကအေးအေးနဲ့စစ်ကောင်စီတပ်တွေကြားမှာစစ်ရေးတင်းမာမှုတွေတိုးနေတယ်လို့အေးအေးအဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုလွင်မင်းကြားတော်ကတင်ပြပါမယ်ရှင်။
ရခိုင်ပြည်နယ်မင်းပြားမြို့နယ်စမ်းညောင်ကျေးရွာမှာနေထိုင်တဲ့အသက်80ကျော်အရွယ်ဦးအောင်သာထွန်းဟာ၄မိုင်လောက်ဝေးတဲ့တောထဲမှာတိတ်ခုန်နေချိန်မြင်းမြုံမိုင်းနင်းမိပြီးတိတ်ဆုံးသွားတယ်လို့သားဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ဟောမနေ့ကဟော9နာရီကျော်လောက်ပါလေအဲမိုင်းကွေလို့ဟောကတောမှာဟောကျွန်တော်ပေကတောမှာပြောတိတ်ခုန်နေတာလို့ကိုကအဲ့မှာဖုံးပါတော့လေအဲကျွန်တော်ပေရဲ့လုံသမားလေးဟာအာကျွန်တော်တို့ကဖုံးဆက်တာပေါ့တန်ကြားတယ်နဲ့အဲဘုန်းဆက်တော်ကနေပြီးတော့အကိုရဲနဲ့ဒီလိုမျိုးတော့ဖြစ်သွားပါတယ်လေကျွန်တော်တို့မဖြစ်တော့ဘူးလေအာအဲ့ဒါဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့ဒူးလို့ရဲဆိုပြီးတော့ကျွန်တော်တို့ဒီကနေပြီးတော့ကားရစီစဉ်ပြီးတော့ဆေးကြပါတယ်လိုက်သွားပေါ့ခီးကဝေးတော့လေအဲ့တော့တောင်ပေါ်မှာဖြစ်တာဖြစ်တာကတော့တောင်ပေါ်ကတော့အပွေချတာအပွေချလို့မရဘူးနန်းအလေတော့မှာပဲဟုတ်ကအသက်ဆော့သွား
ဒါကျင်ပြီးခဲ့တဲ့မေလ14ရက်နေ့ကလည်းအမ်းမြို့နယ်ဒလက်ချောင်းအုပ်စုဒလက်မြောက်ကြီးရွာအနီးတီဟိုကျန်မှာတီဟိုတရက်စီကောက်နေသူတူမြေမြုံမိုင်းနင်းနေပြီးတိတ်ဆုံးခဲ့ပါတယ်။အဲ့ဒီမိုင်းပေါက်ကွဲတဲ့တီဟိုကျန်မှာပြီးခဲ့တဲ့တိုက်ပွဲကာလကမြန်မာစစ်တပ်တွေစခန်းချနေထိုင်ခဲ့တဲ့နေရာဖြစ်တယ်လို့လည်းအန်လူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ်
။အဲ့ဟုတ်တယ်အမျိုးနေဒလဲအုပ်စုပေါ့နော်ဒလဲအုပ်စုဒလဲမြောက်ရွာပေါ့အဲ့ဒီမြောက်ရွာရဲ့အစီမြောက်ထောင်ဆွေပေးရွာလက်ဆတော်ပေး3000လောက်ဝေးတဲ့နေရာမှာပေါ့နော်အဲ့ဒီနေရာမှာတော့မြေမြုံမိုင်းအဘောဒလိုတယောက်ဒီဆုံးတော့တာရှိတယ်ဘောနော်မေလာရှိလေးရဲ့ရှိလေးရဲ့ညနေ3နာရီ38မိနစ်လောက်ပါပေါ့အဲဒီတည်ဆုံးတော့တဲ့လူကတော့ဥသမန်းနိုင်ဘောနော်သူကတော့အသက်30ရွယ်ရှိပြီပေါ့သူရဲ့တင်ခုံခန့်မှနေပြီးတော့တင်ခုံကြီးကောက်ရင်နဲ့ညီမမိုင်းနန်းခံရတာပေါ့နော်အဲဒီနေရာမှာနောက်2000ကနေ2000ဥကုတ်လကနေပြီးတော့2000တခုဇန်နဝါရီလအထိပေါ့နော်အဲ့ဒီဒီယူခန့်သူ့ရဲ့ဒီယူခန့်မှာတော့မြန်မာစစ်တပ်ကနေပြီးတော့စခန်းချခဲ့တာတော့ရှိတယ်ပေါ့နော
်တခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့လည်းအမ်းမြို့နယ်အပါအဝင်မြို့နယ်တချို့မှာမြေမြုံမိုင်းတွေနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုတွေကြောင့်ဒေသခံတွေမကြာခဏဆိုသလိုတိုက်ဆုံးတန်ရာရတာတွေလည်းရှိနေပါတယ်အနောက်တောင်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်အတွင်းကကျေးရွာ50ကျော်ရှိတဲ့ဒလက်ချောင်းအုပ်စုအတွင်းရိခါတဲယူခွင့်တွေကိုမြန်မာစစ်တပ်ဘက်ကကန့်သတ်ထားသလိုအမ်းမြို့နယ်အတွင်းစစ်ကြောင်းဝင်ထွက်သွားလာတာရှိသလိုစစ်စေးရေးတင်းကျပ်နေတာတွေ့ရတယ်လို့အမ်းလူမှုရေးတပ်ကြွလှုပ်ရှားသူကိုမျိုးလွင်ကပြောပါတယ်
။အင်းရဲ့အခင်တွေကတော့စစ်ရေးပတိပကကအမေတန့်ကိုကိုတန့်ပါနေတဲ့အနေထားမှာတို့ရှိတယ်တခါမှာဖိုင်တက်တော်ကမတမ်းမှတော့စိတ်တမ်းမတော်ခက်ကတော့မြေဝစစ်တက်ကတော့အမေတက်ကိုတမ်းမှနေတယ်အန်နဲ့ပတ်တဲ့ပြီးရင်အမျိုးရဝါပေါ့ကိုလည်းအမေတက်တက်စိတ်ရှိတော့ရှိတယ်လို့ဒီဘက်မှာအမျိုးနဲ့တစ်ချောင်းလုံးမှလည်းနှောက်ချောင်းမုန်းတွေကစိတ်ကောက်တွေကဒါချောက်ရှိတယ်ကြည့်ပါတယ်အဲဒီမှာကံမုန်းဝတာတွေရှိတယ်တိုးတောင်တွေပါစိတ်ရောအပြင်းနဲ့တိုးနှံ့တာတွေရှိတယ်ဘောနော
်လက်ရှိရခိုင်ပြည်နယ်နေရာတော်တော်များများမှာမြေမစစ်တက်ဘက်ကစိတ်အင်အားတိုးချဲ့နေတယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအပြင်ရခိုင်မွတ်စလင်တဟဇာတဖြစ်မှုလုပ်ငန်းရှင်တွေကိုလည်းမြန်မာစစ်တပ်ဘက်ကဇက်တိုက်ဆိုသလိုနှောက်ယှက်လှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ကမနေ့ကထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မြန်မာစစ်တပ်အကြားစီရေးတင်းမာမှုတွေမြင့်တက်လာနေတာကြောင့်တစ်ဖက်တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တဲ့အနေအထားရှိနေပြီးရခိုင်ပြည်သူတွေအနေနဲ့လည်းမြန်မာစစ်တပ်အခြေချနေထိုင်တဲ့စခန်းအနီးပတ်ဝန်းကျင်တွေတွာလာတာတွေမလုပ်ဖို့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကမနေ့ကတတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ